ကချင်ပြည်နယ်မှာကတ်ယောဂါတစ်ခုလိုကြာရောက်နေတဲ့ HIV ယောဂါနဲ့မူရင်းဆင်းပြဿနာတွေဖြေရှင်းနိုင်ရေးအတွက်လာမယ့်5နှစ်အတွင်းမှာအမေရိကန်ဒေါ်လာ6သန်းအကူအညီပေးမယ်လို့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအမေရိကန်အေဂျင်စီ USAID ကကြေညာလိုက်ပါတယ်။ကချင်ပြည်နယ်မှာမူရင်းဆင်းသုံးဆွဲမှုနဲ့ HIV ယောဂါဖြစ်ပွားမှုရောကြရေးရေရှည်ခိုင်မာတဲ့နည်းလမ်းတွေကိုရရှိဖို့အထောက်အကူဖြစ်စေဖို့ဖြစ်တယ်ဆိုပြီးအမေရိကန်တန်ယုံကပြောပါတယ်။အပြည့်အစုံကိုကြော်ကြော်သိန်းသတင်းပေးပို့ထားပါတယ်။
ဒီဇင်ဘာလ14ရက်နေ့စွဲနဲ့ USAID ကထုတ်ပြန်ကြေညာလိုက်တဲ့ဒီအကူအညီပေးအစီအစဉ်ဟာကချင်ပြည်နယ်တစ်ခုတည်းအတွက်တီးခြားရည်ရွယ်ပြီးလှုပ်ဆောင်မဲ့ပထမဆုံးအစီအစဉ်ဖြစ်ပါတယ်။ကချင်ပြည်နယ်တဝမ်းမှာ HIV ရောဂါပိုးကူးစက်မှုနဲ့မူရစေသုံးဆမှုပြဿနာဟာကြေကြေပြန့်ပြန့်ကိုဖြစ်နေပြီးဒါကိုဖြေရှင်းရေးဒေသခံတွေကိုယ်တိုင်လှုပ်ဆောင်ချက်တွေမှာအထောက်အကူဖြစ်စေဖို့အတွက်ဒီအကူအညီကိုပေးမှာဖြစ်တယ်လို့ USAID ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ HIV ရောဂါပိုးကူးစက်သူအများပြားဟာမူရစေသုံးဆွဲတာကနေတဆင့်ယောဂါပိုးကူးစက်ခံကြရတာဖြစ်ပြီးဒါဟာကချင်ပြည်နယ်နဲ့နိုင်ငံတော်မှာမူရစေပြဿနာကိုအမေရိကန်ပြည်ထောင်စုကအာရုံစိုက်ပြီးဘာကြောင့်လှုပ်ဆောင်နေတယ်လဲဆိုတဲ့အဓိကအကြောင်းအချက်တစ်ခုဖြစ်တယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံကပြောခွင့်ရတူဖြစ်သူအာရီယာနီမန်ရင်က VOA ကိုအခုလိုရှင်းပြပါတယ
် So this new funding is specifically designed to work with local communities to find solutions that work for individual communities across
ဒီရမုံငွေအစီအစဉ်အသစ်ကိုဒေသခံလူမှုအတိုင်းအတာနဲ့လက်တွဲလှုပ်ဆောင်ဖို့အတိအကျစီစဉ်ချမှတ်ထားပါတယ်။မူရစေသုံးဆွဲသူတွေနောက်ထပ်ပြန်ပြီးသုံးဆွဲမဲ့ဘေးကိုရှောင်ရှားနိုင်ဖို့အတွက်အလုတ်ကင်တွေဖန်တီးပေးဖို့ကချင်ပြည်နယ်မှာဆိုမူရစေသုံးဆွဲမှုနဲ့ HIV ပိုးကူးစက်ပြန့်ပွားမှုနှုန်းကိုရှော့ချစေနိုင်ဖို့တကယ်ကိုရေရှည်ခိုင်မာမဲ့အဖြေပေးနိုင်ဖို့ပညာရေးစီးပွားရေးနဲ့အုပ်ချုပ်ရေးကဏ္ဍတွေမှာသဆိုင်ရာရက်ရွာတစ်ခုချင်းစီအတွက်အလုတ်ဖြစ်စေမဲ့နီလန်းတွေကိုရှာဖွေဖို့ဖြစ်ပါတယ်
။ PEPFAR လို့ခေါ်တဲ့ AIDS ရောဂါတိုက်ဖျက်ရေးအမေရိကန်သမ္မတရဲ့အရေးပေါ်အစီအစဉ်တစ်စီတစ်ပိုင်းအနေနဲ့ကချင်ပြည်နယ်နဲ့တခြားနေရာတွေမှာ USAID ကအကူအညီတွေဆက်ပေးနေပြီးနိုင်ငံတော်ကလူမှုဝန်ဝိုင်းတွေရဲ့ကျန်းမာရေးအခြေအနေတိုးတက်စေဖို့ဒေါ်လာ32သန်းကျော်ရည်နှီးမြှုပ်နှံမှုရဲ့တစ်စီတစ်ပိုင်းလည်းဖြစ်တယ်လို့ပြောခွင့်ရ Miss Ayani ကပြောပါတယ်။ဒါပေမဲ့လည်းအခုအစီအစဉ်တစ်ကတော့ကချင်ပြည်နယ်အတွက်တီးခြားလှုပ်ဆောင်တဲ့ပထမဆုံးအစီအစဉ်ဖြစ်ပြီးကျန်းမာရေးပန်းကိစ္စရပ်တွေကိုသာမကစီးပွားရေးပန်းကိစ္စရပ်တွေကိုပါကင်တွယ်ဖြည့်ရှင်းမှာဖြစ်တယ်လို့လည်းပြောပါတယ်။ကချင်ပြည်နယ်မှာဘိန်းဗျူး၊မက်သဖက်တမင်းစတဲ့မူရစ်စည်းတွေကိုသုံးဆွဲသူတွေဟာကြောက်တူးလုပ်သားတွေ၊လဲယာလုပ်သားတွေစတဲ့အကူအညီမဲ့သူတွေအများစုဖြစ်ပြီးတော့သူတို့မှာစီးပွားရေးနဲ့ပညာရေးဆိုင်ရာအခွင့်အလမ်းတွေကလည်းမရှိလောက်ဘူးလို့ပြောခွင့်ရ Miss Ayani ကပြောပါတယ
်။ Even if they do go through rehabilitation or detoxification, you find that they often come back to drugs again and again. So this one of the main
တို့တွေဟာဆေးဖြတ်တဲ့အစီအစဉ်တွေပြန်လည်ထူထောင်ရေးအစီအစဉ်တွေဝင်ကြတယ်ဆိုရင်တော့မှမူရဆေးကိုပြန်ပြန်ပြီးသုံးဆွဲတဲ့အခြေအနေရောက်ရောက်သွားတာပါပဲ။ဒါဟာအခုအစီအစဉ်ကိုဘာကြောင့်လုပ်ရလဲဆိုတဲ့အဓိကအကြောင်းရင်းတစ်ခုပါ။မူရဆေးသုံးဆွဲတာကြောင့်ဖြစ်လာတဲ့ပြဿနာအချို့ကိုရင်ဆိုင်နေရတဲ့ရက်ရွာတွေအတွက်အဲ့ဒီပြဿနာတွေကိုဖြေရှင်းနိုင်ရေးသူတို့နဲ့ပူးပေါင်းဆောင်ရွက်ပြီးအပြေရှားနိုင်မယ်လို့ကျမတို့ကတော့မျှော်လင့်ထားပါတယ်
။ HIV ကူးစက်နှုန်းမြန်မာလာနေတာနဲ့မူရဆေးသုံးဆွဲမှုစတင်တိုက်ဖျက်ရေးအောင်မြင်ဖို့အတွက်ဖွံ့ဖြိုးရေးလုပ်ငန်းစဉ်မှာဒေသခံတွေကိုယ်တိုင်ဆောင်ရွက်နိုင်မှုကအင်မတန်အရေးကြီးပါတယ်လို့ USAID ရဲ့ကျန်းမာရေးကဏ္ဍဆိုင်ရာအကြံပေးပုဂ္ဂိုလ် Robert Kelly ကပြောပါတယ်။အခုလိုချဉ်းကပ်လှုပ်ဆောင်မှုဟာ USAID ရဲ့မျှော်မှန်းချက်ဖြစ်တဲ့နိုင်ငံတွေပိုမိုခိုင်မာအားကောင်းလာပြီးနောက်ဆုံးမှာနိုင်ငံသားအကူအညီလိုအပ်ချက်တွေအဆုံးသတ်ရေးကိုအထောက်အကူဖြစ်စေပါတယ်လို့ဒီဇင်ဘာလ14ရက်နေ့စွဲနဲ့ USAID ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ။